Malaysia နိုင်ငံမှာတော့တောက်ကြံတွေကဖြစ်ပေါ်ခဲ့တဲ့မြေပြိုမှုအတွင်းတည်ဆုံးသူက23ဦးရှိနေပြီးတော့10ဦးကတော့ပျောက်ဆုံးနေသေးပဲလို့မလေးအာဏာပိုင်တွေကပြောပါတယ်။ကွာလာလမ်ပူးမြို့တော်နဲ့ကပ်ရဲ့ရှလန်ကောပြည်နယ်တွေကလိုက်စင်မဲ့ organic ခြံထဲမှာဖြစ်ပေါ်တဲ့ဒီမြေပြိုမှုမှာပျောက်ဆုံးနေသူတွေကိုလိုက်ပြီးရှာဖွေနေတဲ့အရေးပေါ်ကယ်ဆယ်လုပ်သားတွေကစနေနေ့မှာနောက်ထပ်အလောင်းနှလောင်းထပ်တွေ့ပါတယ်။တည်ဆုံးသူတွေဟာလူမမဲ့တမင်းငယ်နဲ့သူ့ကိုဖက်ထားတဲ့မိခင်မှာရာသီဥတုအခြေအနေတိတ်ပြီးဆိုးနေတဲ့အတွက်ညဘက်မှာကယ်ဆယ်ရှာဖွေသူတွေဆက်မရှာနိုင်ပဲစနေနေ့မှာဆက်ရှာကြတာဖြစ်ပါတယ်။အသက်ရှင်ရကြံဖို့အတွက်အခွင့်အလမ်းတိတ်နေပေမဲ့တွေ့လို့တွေ့ညာဆက်ရှာနေတယ်လို့ဆီလကောင်းပြည်နယ်မိသားဌာနအကြီးအကဲကပြောပါတယ်။တောက်ကြနေမနေ့ပိုင်းက organic site view channel လူပေါင်း94ယောက်လောက်အိပ်ပျော်နေခြင်းဘေးကပေ100လောက်မြင့်နဲ့တောင်ဆောင်လမ်းပေါ်ကနေမြေစာတွေသူတို့ပေါ်ပြိုကျပြီးသုံးအိမ်ကလောက်လွှမ်းသွားတာဖြစ်ပါတယ်။အများစုကနှစ်ကုံကျောင်းအားလက်ရဲ့မိသားစုလိုက်အပန်းဖြေလာရောက်သူတွေဖြစ်ပါတယ်။တည်ဆုံးသူတွေထဲမှာကလေးငယ်6ဦးအမျိုးသမီး73ဦးလည်းပါပါတယ်။9ဦးကိုတော့ဆေးရုံပို့ပေးထားပါတယ်။